Miss.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ25ရက်စာသာရင်းနေ့ညနေခင်းမှာမာဝါသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါခင်ဗျာဒီညနေအစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားကတာတူဖြစ်မစ်ဆိုင်းတုံးနှစ်စင်းကိုရှစ်ဘက်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကစမ်းသပ်ပစ်လုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်အမေရိကန်အလုပ်တမရုရှားရဲ့ထူးဆုံဆန်းရင်မှုရောဘတ်မူလာထွက်ဆိုသွားတဲ့ပုံမှာတော့တနတ်ထော်နဲ့ထွန်းကအောင်ပွဲခံခဲ့ပါတယ်။ဆားရဲ့ထိတဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုစော်ဝင်းလည်နဲ့တူညီညာပြေးဆုံးပါပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ထူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာဟာအမေရိကန်အလုပ်တမမနေ့ကတနတ်ထွက်ဆိုခဲ့ပါတယ်။ဒီထွက်ဆိုချက်တွေနဲ့ပတ်သက်ပြီ
း He tried to obstruct the investigation into his own obstruction of justice. So It's an absurd situation.
Joel Otto Matt Davis is leaning toward our ဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်လူခွင့်ရေးကော်မရှင်ကိုလူခွင့်လှုပ်ရှားသူတွေလူခွင့်ရေးဘာသာရေးဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းပြီးတော့ပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုလိုက်တဲ့အကြောင်းတခါထိုင်းမြန်မာနယ်စပ်မှာမွေးဆွေကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဆရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုဒီသတင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကောင်လူနဲ့ကိုဇော်ဝင်းနိုင်တို့ကအကျညာပေးမှာဖြစ်ပါတယ်ဗျာ
။မြောက်ကိုရီးယားကတာလုံဖြစ်မစ်ဆိုင်းတုံးနှစ်စင်းကိုအရှိတ်ကန်းလွန်ဒေသမှာဒီနေ့စောပိုင်းကစမ်းသပ်ပစ်လုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်။တာလုံဖြစ်ပထိန်တပ်မစ်ဆိုင်းတုံးမျိုးစားအတစ်ကိုမြောက်ကိုရီးယားကစမ်းသပ်ခဲ့တယ်လို့ယုံကြည်တောင်ကိုရီးယားမျိုးစားလွန်ရွေးကောင်စီကယုံကြည်တဲ့အကြောင်းသမ္မတအင်ဒိုကဒိန်းတောက်တီကိုပြောခဲ့တာပါ။စမ်းသပ်မှုအတွက်တောင်ကိုရီးယားမျိုးစားလွန်ရွေးကောင်စီကအလွန်မင်းစိုးရင်ရောနဲ့စီးရီးတိမှမှုတွေရှက်ချရင်မှအထောက်ကူမဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရှိဘက်ဒေသဝန်ဆောင်မျိုးအနီးကပြစ်လွတ်လိုက်တဲ့ဒုံးတွေဟာအရှိတ်ကိုဥတီသွားခဲ့ပြီးပင်လယ်ထဲချခဲ့တဲ့အကြောင်းလည်းတောင်ကိုရီးယားစစ်တပ်ကပြောပါရယ်။ပထမမစ်ဆိုင်းတုံးကကီလိုမီတာ430အကွာထိရောက်ခဲ့ပြီးဒုတိယမစ်ဆိုင်းကတော့ကီလိုမီတာ690ထိရောက်ခဲ့တယ်လို့လည်းဆိုပါရယ်။အစောပိုင်းမှာတော့တောင်ကိုရီးယားကမစ်ဆိုင်းတုံးနှစ်စင်းလုံးကကီလိုမီတာ430ထိရောက်ခဲ့တဲ့အကြောင်းခန့်မှန်းခဲ့တဲ့အတွက်ဆက်စစ်လေးလာသူတွေကမီလာထဲမှာကီလိုမီတာ450ထိရောက်ခဲ့တဲ့မစ်ဆိုင်းတုံးတွေနဲ့နှိုင်းယှဉ်သုံးသပ်ချက်ကြည့်ခဲ့ကြပါရယ်။အခုနောက်ဆုံးစမ်းသပ်မှုတွေပေါ်မှာတော့တောင်ကိုရီးယားကအလေးနဲ့သဘောထားခဲ့ပါရယ်။အရင်ကစမ်းသပ်မှုမျိုးနဲ့မတူဘဲပက်ထိန်တန်မစ်ဆိုင်းတုံးတွေဖြစ်တောင်ကိုရီးယားကရည်ညွှန်းပြောဆိုနေတဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂလူညွန့်ရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရောက်ခွန်လေးရောက်နိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့တုံးရင်ပြေဆုံးခဲ့ပေမဲ့အစ်မြင့်အလုပ်အဖွဲ့ဆွေးနွေးမှုတွေအကောင့်ထဲမပေါ်နိုင်မဲ့ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကမစ်ဆိုင်းတုံးစမ်းသပ်မှုတွေတိုးမြင့်လာနေတာလည်းဖြစ်ပါတယ်။
အမေရိကန်လွတ်တော်ကော်မတီနေရရှိမှာတည်ကြစီပြုလုပ်တဲ့အထူးဆောင်ကစစ်ဆေးမှုရောဘတ်မူလာရဲ့ပုထုနေ့ကကြားနာစစ်ဆေးမှုပြီးသူနဲ့ရီပပ်ဘလစ်ကန်ပါတီအတွက်ကောင်းမွန်တဲ့နေ့တစ်နေ့အဖြစ်သမ္မတဒေါ်နယ်ထရမ့်ကအောင်ပွဲခံခဲ့ပါတယ်။2016ခုနှစ်ရဲ့အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်ဆော့ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုပြုလုပ်ခဲ့တာနဲ့အဲ့ဒီစုံစမ်းစစ်ဆေးမှုလုပ်ငန်းတွေပြတ်သွားအောင်မစ္စတာထရမ့်ကဟန်တာနောက်ဆက်ပြီးဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးခဲ့ခြင်းဟာအချင်းကုံစည်တဲ့လောက်ရဖြစ်တယ်ဆိုတာမစ္စတာမူလာရဲ့ကြားနာပွဲကတက်တည်ပြလိုက်ခြင်းဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတထရမ့်အစိုးရအနေနဲ့ရုရှားကိုအားပေးအားမြောက်ပြုခြင်းအပြင်တစ်ဖက်မှာအမေရိကန်ရဲ့အမျိုးသားလူညီညွတ်ရေးကိုထိပါစေကြောင်းနဲ့သမ္မတကိုတရားစွဲဆိုနိုင်တဲ့အခြေအနေရှိမရှိဆိုတာကိုသိနိုင်ဖို့ဒီမိုရက်တီကသူတို့နည်းသူတို့ဟာနဲ့စုံစမ်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။သမ္မတအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းမရှိဘူးလို့သူတို့စုံစမ်းစစ်ဆေးမှုကနေမတွေ့ကြရဘူးလို့လည်းမစ္စတာမူလာကပုထုနေ့မှာထွက်ဆိုခဲ့ပါတယ်။သမ္မတထရမ့်နဲ့လူကိုရာမျက်နှာချင်းဆိုင်တွေ့ဆုံမေးမြန်းဖို့မစ္စတာမူလာနဲ့အဖွဲ့ကတနည်းလောက်ကြိုးစားခဲ့ပေမဲ့သမ္မတကမိကွန်းတွေကိုဆန်းနဲ့ပဲရေးပြီးဖြေကြားခဲ့တာပါ။အဲ့လိုဖြေတဲ့နေရာမှာလည်းဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စမပါဝင်ဘူးလို့ဆိုပါတယ်။တနည်းနဲ့ဆယ်လာကြာခဲ့တဲ့စုံစမ်းစစ်ဆေးမှုအပြီးမှာမစ္စတာမူလာနဲ့အဖွဲ့ကဆန်းမြတာ448မျက်နှာပါတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်
။အမေရိကန်ပြည်သူ့မှာကိုလုံဝင်းရဖို့မက္ကဆီကိုနယ်စပ်ကစင်ကြိုးစားကြတဲ့တောင်အမေရိကတိုက်တာအများစုကိုလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ဆွေးရညင်ကြားချက်ကိုပြည်သူ့တရားစီရင်တရားကတားမြစ်လိုက်ပါတယ်။ဆိုရင်းစရာကောင်းတဲ့ချက်တင်နဲ့အမိန့်ထုတ်ပြန်ခဲ့တဲ့ပုံစံကိုထောက်ပြပြီးကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခေပြည်သူ့တရားစီရင်ဂျွန်တီဂါကမနေ့ကပဲဆုံးဖြတ်လိုက်တာပါ။အခုကမက္ကဆီကိုနိုင်ငံမှာကျုံနေရတယ်လို့တတိယနိုင်ငံတစ်ခုကနေအမေရိကန်မှာခေလုံဝင်းလျှောက်ထားသူတွေအတွက်ဘေးကင်းလွန်ညွန့်ရေးမျက်မြတ်တာခေလုံဝင်းလျှောက်ထားခွင့်ရရေးလွှတ်တော်ကအကာအဝယ်ပေးပြဋ္ဌာန်းထားတာနဲ့လည်းအခုထုတ်ပြန်ထားတဲ့ဥပဒေကကန့်ညီမှုမရှိကြောင်းတရားစီရင်ရေးကပြောပါရယ်မက္ကဆီကိုနိုင်ငံကနေခေလုံဝင်းလျှောက်ထားသူတွေအနေနဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့မက္ကဆီကိုနိုင်ငံနဲ့နိုင်ငံတကာဥပဒေအရရပ်ပိုင်ခွင့်ရှိတဲ့အခွင့်အရေးတွေမရနိုင်မဲ့အပြစ်ပေးအရေးယူခံမဲ့နေရာရင်းကို မာယုံပြီးပြန်ပို့ခံရနိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထက်မှာပဲစတင်အသက်ဝင်ခဲ့တဲ့ဥပဒေသေချောက်ထိခိုက်မဲ့သူတွေနဲ့အများပြည်သူရဲ့သဘောထားအမြင်တွေကိုပြောဆိုဖို့ခွင့်ရမပေးပဲထုတ်ပြန်ခဲ့တာဖြစ်ကြောင်းလည်းတရားစီရင်ကထောက်ပြထားပါတယ်ဆိုရတော့ပြည်ရင်းရကိစ္စနဲ့ပတ်သက်တဲ့အတွက်အများပြည်သူသဘောထားတင်ပြချက်ပေးဖို့အချိန်ပေးစရာမလိုကြောင်းချိန်ပတ်ထားပေမဲ့တရားစီရင်ကတော့မလိုလားတဲ့နောက်ဆက်တွဲနိုင်ငံတကာပြဿနာတွေကျင်းဝနိုင်တယ်ဆိုပြီးလက်မခံခဲ့ပါဘူ
းအီရန်နိုင်ငံတောင်ပိုင်းအယ်မူထာနာခရိုင်အတွင်းအရင်အီရန်ကောင်းဆောင်ဆလာမူဆင်ရဲ့တပ်ဖွဲ့တွေကတပ်ဖြတ်ခဲ့တယ်လို့ယူဆရတဲ့ကတ်လူမျိုးစုတွေအစုလိုက်ပြုံးလိုက်မြို့နယ်ထားတဲ့နေရာ၄ခုကိုတွေ့ရှိခဲ့ပါတယ်အဲဆမာဝါမြို့နယ်ကီလိုမီတာ80လောက်ဝေးတဲ့နေရာမှာပထမဆုံးတွေ့ဖို့ခဲ့တဲ့ကျင်းထဲမှာတော့အလောင်း80လောက်ကိုတွေ့ခဲ့ရကြောင်းဒီတွေ့ဖို့မှုကိုကြည့်ကြကုတ်ကဲနေတဲ့ကတ်လူမျိုးစုအရာရှိဂျပားအိုမာကပြောပါတယ်ဒီလူတွေဟာအရင်အစိုးရအဖွဲ့အတွင်ပြုလုပ်ခဲ့တဲ့ Anfal စစ်စင်ရေးအတွင်မှာ1989ခုနှစ်နဲ့1988ခုနှစ်လောက်မှာတပ်ဖြတ်ခံခဲ့ရတယ်လို့ယူဆရပြီးအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်အလောင်းတွေကိုတလောင်းပေါ်တလောင်းထပ်တင်ပြီးမြုံနှံထားပြီးတော့အများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြောင်းအိုမာကပြောကြားလိုက်ပြီးဒီလူအများစုတည်ဆုံးစဉ်မှာမိခင်ကထွေးပိုက်ထားတဲ့လူမမယ်အရွယ်ကလေးတွေဖြစ်တဲ့အတွက်အလောင်းကိုခွဲထုတ်ဖို့အခက်အခဲရှိနေကြောင်းလည်းပြောပါတယ်ကတ်လူမျိုးစုတွေအပေါ်ပြုလုပ်တဲ့ဒီအန်ဖာစစ်စင်ရေးကိုတော့သမရဟူစိန်အစိုးရက1980ခုနှစ်တည်းမှာပြုလုပ်ခဲ့တာဖြစ်ပြီးစစ်စင်ရေးကိုသမရဟူစိန်ရဲ့ညီအစ်ကိုဝမ်ခွဲတော်သူအလီဟာဆန်အယ်မဂျစ်ကဦးဆောင်ခဲ့တယ်လို့ဆိုပါတယ်ဒီစစ်စင်ရေးကြောင့်ကတ်လူမျိုးစု 38,000 လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးခဲ့ပြီးကျွေးရပေါင်း 4,500 လည်းပျက်စီးခဲ့ပါတယ်စစ်စင်ရေးတွင်ပျောက်ဆုံးသွားသူတွေဘယ်ကိုရောက်သွားကြလဲဆိုတာမသိရသေးကြောင်းနဲ့ကျန်းမာရေးမိသားစုတွေကလည်းအဲ့ဒီလူတွေအသက်ရှင်နေသလားဒါမှမဟုတ်ဘယ်နေရာမှာမြုံနှံထားသလဲဆိုတာကိုလိုက်လံစုံစမ်းနေကြကြောင်းကတ်လူမျိုးစုအရာရှိတွေကပြောပါတယ်
ဒီရေမရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.69kHz 1669 နဲ့9.25kHz 1765တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ခြားသာပြင်းနဲ့ညနေခင်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဆောင်းဝိုင်းပောက်ကွဲမှုတွေဆက်တိုက်ဖြစ်ရတာအနည်းဆုံးလူ10ဦးသေဆုံးပြီးအများပြတ်ထန်ရသွားပါတယ်။တထုတူဖို့ရင်းနဲ့ရင်းနှံဝင်းကြီးဌာနကဝန်ထမ်းတွေအလုတ်သွားကိုစီးနင်းလိုက်ပါလာတဲ့ဘတ်စကတ်စင်းကိုအသေးခံဘုံခွဲသမားတူကပောက်ခွဲတက်ခဲ့တဲ့အကြောင်းပြည်ရေးဝန်ကြီးဌာနပြောဝင်ရသူနာဆရက်ရာခမီကပြောဆိုခဲ့ပါတယ်။တက်ခဲမှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပောက်ကွဲမှုတစ်ခုလည်းထပ်ဖြစ်ခဲ့တာပါ။ကာဘူးမြို့ကတက်ခဲမှုတွေအတွင်းနောက်ဆက်တွဲပောက်ကွဲမှုတွေကျင်းပလိမ့်ရှိပြီးကယ်ဆယ်ရေးဝန်ထမ်းတွေသတင်းတောက်တွေသိဆုံးလိမ့်ရှိပါတယ်။နိုင်ပိုင်းချမ်းမှာပဲကာဘူးမြို့ကဂျန်လာဘတ်လမ်းပေါ်မှာကာဘုံကွဲမှုတစ်ခုထပ်မံဖြစ်ပွားခဲ့ပါတယ်။ဒီသက်ကရုပ်မြင်သံကြားသတင်းတွေမှာတော့စီယုံနေမှာမိသားစုဝင်တွေကိုတက်ဆိုင်ရာဆွေမျိုးသားချင်းတွေလိုက်လံရှာဖွေနေတာတွေကိုလည်းပြသခဲ့ကြတာပါဒီနေ့မှာပဲနန်ကာပြည်နယ်မြို့တော်ဂျန်လာဘတ်မြို့မှာဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာတော့မိသားစုသူစုတွေကအမျိုးသမီး6ဦးနဲ့ကလေး3ဦးစုစုပေါင်း9ဦးတိစုံကြောင်းလည်းပြည်နယ်အုပ်ချုပ်ရေးမှူးချုပ်ကပြောပါတယ်ပေါက်ကွဲမှုတွင်ဒဏ်ရာသူ5ဦးကတော့စိုးရိမ်စရာမရှိတဲ့ကြောင်းလည်းစီယုံတောင်းရှိသူတယောက်ကပြောဆိုခဲ့တာပါကပူးမြို့တော်ဂျန်လာဘတ်လမ်းကတက်ခတ်မှုတွေတာလီဘန်ဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပြီးပြည်ပကကျူးကျော်သူတွေကိုပြစ်မှတ်ထားခဲ့တယ်လို့လည်းပြောဆိုထားပါတယ
်ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆေယိုကအရာတို့ကနှုတ်ထမဲ့ကြောင်းကြေညာလိုက်တာကြောင့်ဒေသခံတွေပူထူးနေညနောက်ပိုင်းကဝမ်းသာအားရကြိုဆိုခဲ့ကြပါတယ်အုပ်ချုပ်ရေးမှူးနှုတ်ထပေးရတဲ့ဒေသခံတွေကကျွန်းပေါ်မှာရက်အတန်ကြာချစ်တဲ့ဆန္ဒပြခဲ့ပြီးပြည်နောက်မှာအခုလိုနှုတ်ထသွားတာပါသူအနေနဲ့အော်ဂိုလာနေရနေမှာယာတို့ကဆင်းပေးမဲ့အကြောင်းပေါ်တိုရီကိုအစိုးရရဲ့ Facebook ဆန္ဒနာကတစဉ်အုပ်ချုပ်ရေးမှူးကပို့ထုံးနေနောက်ပိုင်းမှာကြေညာလိုက်တာဖြစ်ပြီးသူ့အနေနဲ့ယာတို့ကိုဆက်ယူထားရင်သူ့အစိုးရအဖွဲ့ကလှုပ်ဆောင်ခဲ့တဲ့အောင်မြင်မှုတွေကိုထိပါစေလိမ့်မယ်လို့ပြောပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုလက်အောက်မှာရှိတဲ့ပေါ်တိုရီကိုကျွန်းမှာအုပ်ချုပ်ရေးမှူးကိုဒေသခံတွေကတိုက်ရိုက်ရွေးချယ်တဲ့စနစ်1948ခုနှစ်မှာစတင်ခဲ့ကြတဲ့ကအုပ်ချုပ်ရေးမှူးတူအနေနဲ့ပထမဆုံးအကြိမ်ယာတို့ကနေနှုတ်ထွက်ပေးရခြင်းလည်းဖြစ်ပါတယ်။အုပ်ချုပ်ရေးမှူးကကာရိုရိုဆေယိုနေရာကိုတရားရေးဝန်ကြီးဝန်ဒါဗတ်စကက်စ်ကအစားထိုးတာဝန်ထမ်းဆောင်ပါပါ။တကယ်တော့အုပ်ချုပ်ရေးမှုနေရာကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့အတွင်းဝန်လူးဝစ်ရီဗယ်ရာမာရင်းကရယူရမှာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အရှုပ်တော်ပုံထဲမှာသူပါပါနေတာကြောင့်ယာတုကနှုတ်ထွက်ခဲ့ရပြီးဖြစ်ပါတယ်။အုပ်ချုပ်ရေးမှုနဲ့အုပ်ချုပ်ရေးအဖွဲ့အတွင်းဝန်အပါအဝင်အုပ်ချုပ်ရေးအဖွဲ့ကအရာရှိအတော်များများအွန်လိုင်းပေါ်မှာမုံနှိုင်းနှံခံခဲ့ကြရတဲ့ဒေသခံတွေအပါအဝင်အမျိုးသမီးတွေနဲ့အလင်းတူဆက်ဆံသူတွေအပေါ်စော်ကားပြောဆိုထားတဲ့အကြောင်းအရာတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအစိုးရအဖွဲ့အတွင်းကလူအတော်များများအခုလိုယာတုကနေနှုတ်ထွက်ရတဲ့အဆင့်အထိရောက်လာခဲ့တာပါ။
ကိုယ်ရောက်ချက်ခွင့်ရထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးကျိုးဝတ်မှုတွေပေါ်ပြည်ပကကြောင်းဝင်နှောရှင်းမှုတွေကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြင်းပြင်းထန်ထန်သတိပေးလိုက်ပြီးနောက်ပြည့်ဖြစ်တဲ့ဒီနေ့မှာပဲထိုင်ဝမ်ရေလက်ကြောင်းကိုအမေရိကန်ရေတပ်စစ်သည်မော်ဒယ်စင်ဖြတ်သန်းခဲ့ပါရဲ့အ အမေရိကန်မှခုနှစ်ရေးတက်ပြောခွင့်ရသူကတော့လွတ်လပ်စွာရေးကြောင်းသွားလာခွင့်အတွက်လေ့ကျင့်တဲ့အနေနဲ့မတိမမြတ်ဖြစ်နေတဲ့တရုတ်ပြည်မှကြီးနဲ့ထိုင်ဝမ်ကျွန်းကြားပက်ထိန်တန်မစ္စိုင်းတုံးတပ်ဆင်ထားတဲ့ USS Antietam System ကိုဖျက်ဆီးခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ Indo-Pacific ဒေသလွတ်လပ်ပွင့်လင်းမှုအတွက်အမေရိကန်ရဲ့ပိုက်ဖြတ်ချက်ကိုလက်တွေ့ပြသတဲ့အစီအစဉ်ဖြစ်တဲ့အကြောင်းလဲတမ်မူကလီဒေါ့စ်ကပြောပါရယ်။အမေရိကန်ရေးတက်အနေနဲ့နိုင်ငံတကာဥပဒေနဲ့အညီလေကြောင်းပြန်ဆန်းမှုတွေရေကြောင်းသွားလာမှုတွေဆက်လုပ်သွားမှာဖြစ်တဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်ထဲမှာလည်းအလားတူလေ့ကျင့်မှုမျိုးထိုင်ဝမ်ရေလက်ချမ်းမှာနှစ်ကြိမ်လုပ်ခဲ့မှုတွေအကြောင်းကြေညာချက်မှာပြောဆိုခဲ့တာပါ။ပြည်နယ်ငယ်ကဝေးဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့မူဝါဒရေးရာစာရမ်းမှာတော့တရုတ်ပြည်မှာအကြီးကနေခွတ်တွက်သွားတဲ့ဒေသတစ်ခုဖြစ်ထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးရည်မှန်းချက်ပေါ်နှောက်ရှက်ဟန်တာသူမှန်သမျှကိုရင်ဆိုင်မယ်အကြောင်းဖော်ပြထားပါတယ်။စက္ကူပြုစာရမ်းလို့ခေါ်ကြတဲ့တရုတ်ကဝေးဝန်ကြီးဌာနရဲ့မူဝါဒရေးရာထုတ်ပြန်ချက်မှာတော့ကမ္ဘာတဝန်းလုံခြုံရေးကိုထိခိုက်အောင်အမေရိကန်ကလုပ်နေတယ်ဆိုပြီးဆွဆွဲထားတယ်လို့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းချနေတာတွေကိုလည်းပြစ်တင်ရှုတ်ချထားပါတယ်
။အနောက်ဥရောပတစ်ခွင်မှာအခုသတင်းပတ်အတွင်းပြင်းထန်တဲ့အပူလိုင်းဝင်ရောက်နေပြီးအပူချင်းဟာလက်ရှိတဲ့ပိုပြင်းထန်ဖို့အလားအလာရှိနေတယ်လို့ဆိုပါတယ်ပုထုနေ့ကတော့ဘယ်လ်ဂျီယံ၊ဂျာမနီနဲ့နယ်သာလန်စနိုင်ကနေမှာအပူချိန်ဟာစံချိန်ချိုးပြီးအမြင့်ဆုံးကိုရောက်သွားခဲ့ပါတယ်။ဗြိတိန်နဲ့ပြင်သစ်တို့မှလည်းဒီကနေ့အပူချိန်စံချိန်ချိုးမဲ့အလားအလာရှိနေတယ်လို့ဆိုပါတယ်။ပြင်သစ်နိုင်ငံမျိုးတော့ပဲရစ်မှာ1984ခုနှစ်ကစံချိန်တင်ခဲ့တဲ့အပူချိန်တဲ့3ဒီဂရီမြင့်ပြီး 40.4 ဒီဂရီဆယ်စီယပ်အထိရောက်မယ်လို့ခန့်မှန်းထားပါတယ်။ဗြိတိန်ကအပူချိန်ဟာကြာသပတေးနေ့မှာအမြင့်ဆုံးအဖြစ်နဲ့39ဒီဂရီဆယ်စီယပ်ကိုရောက်မယ်လို့အမျိုးသားမိုးလေဝသဌာနMet Office ကပြောပါလေအင်ကာနေကအမျိုးသားတအူးရင်းနှစ်တည်ဆုံသွားခဲ့တာကြောင့်တင်းမြင့်ထဲမှာရေဆင်းမကူကြဖို့လန်ဒန်မြို့တော်ရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်အနောက်ဥရောပတိုက်အတွင်းကနိုင်ငံအတော်များများမှာအတနိုင်ဆုံးနေရောင်အောက်မထွက်ကြဖို့အတွက်လည်းသတိပေးချက်တွေထုတ်ပြန်ထားပါတယ
်နောက်ဆုံးရသတင်းလေးကိုကောင်လွေဦးနဲ့ခူစုံဝင်းနိုင်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။ဥပစာပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။Outlook Committee နေရရှိမှာအထူးဆောင်ရွက်ဆက်စပ်မှု Robert Mueller ပြောဆိုဖြေကြားခဲ့တာတွေဟာဒေါနယ်ထရမ့်အစိုးရအတွက်အလဲပြောင်းတစ်ခုဖြစ်လာမယ်လို့ဒီမိုကရက်တွေကရော Republican တွေကပါမျှော်လင့်ထားကြပါတယ်။ဒေါနယ်ကိုအရေးယူဖို့တင့်မတင့်ဆိုတဲ့ကိစ္စပေါ်လွတ်တော်အစအဦးမှာလှုပ်တဲ့ကြားနာပွဲတွေအတွင်းပါတီနေရာစလုံးကထပ်ပြီးတော့အချက်လက်ရှာခဲ့ကြပုံရပါတယ်။2016ဒေါနယ်ရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တဲ့အပေါ်ပြောဆိုညှိခုံတာတွေကတော့ပြီးသွားမဲ့အရေးလက္ခဏာမရှိသေးဘူးလို့လွတ်တော်ဆိုင်ရာဗီဒီယိုသတင်းတောက် Catherine Gibson သတင်းပေးပို့ထားပါဗျာအပြည့်စုံကိုခုကြော်ကြော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အားလုံးမျှော်လင့်နေကြတဲ့အထူးစွမ်းစစ်ဆေးမှု Robert Mueller ရဲ့လွတ်တော်ကြားနာပွဲကိုကိုယ်တိုင်နားထောင်ခွင့်ရဖို့လူငယ်တွေလွတ်တော်ခန်းမတွေထဲမှာစောင့်ဆိုင်းနေကြပါတယ်တနင်္ဂနွေလုံးကိုလှုပ်ခတ်ခဲ့တဲ့နိုင်ငံရေးအငင်းခွန်ကိစ္စပေါ် Mr. Mueller ကရှင်းလင်းချက်တစ်ခုခုပေးနိုင်မလားဆိုတာနိုင်ငံတော်ဝန်စောင့်ကြည့်နေကြတာပါကျနာပွဲတွေထုံးစံအတိုင်းဆန္ဒပြသူတွေလည်းရှိခဲ့ပေမဲ့အောက်လွတ်တော်ဒီမိုကရက်တွေအတွက်ကတော့ကျနာပွဲမတိုင်ခင်ညမှာပြင်ဆင်စရာရှိတာပြင်ဆင်ရင်းလုပ်နေကြအတိုင်းပဲရှိခဲ့ပါတယ်။ရလက်ကရောဘာထွက်လာပါလဲလေ။ဒီမိုကရက်မတ်ဒေးဗစ်စီစီလင်းက
မေဂန်ပြည်တော်စုရဲ့သမ္မတဂျာရီဘိုင်းကိုဝင်ပြီးတော့နောက်ဆက်ထားတယ်ဆိုတော့ခိုင်လုံတဲ့တောက်သားတွေကိုအထူးစုံစမ်းစစ်ဆေးရေးမှုရဲ့တိတ်ထူးကြတဲ့အသေးစိတ်ပြောဆိုချက်တွေမှာကျွန်တော်တွေ့ခဲ့ရတယ်ဆိုတာမေခွန်းထုတ်စရာမရှိဘူးလို့ထင်ပါတယ
်။သမ္မတထရမ့်နဲ့အစိုးရအဖွဲ့ကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်တနင်္ဂနွေလုံးကိုရုပ်တံကနေတိုက်ရိုက်ထုတ်လွှင့်တဲ့ဂျာနာပွဲအတွင်းဒီမိုကရက်အမတ်တွေကအသေးစိတ်အချက်တွေလူချင်းခဲ့ကြတာပါ။ဒီမိုကရက်အမတ်တူဖြစ်သူဂျေမီရက်စကင်ကအခုလိုဆိုပါတယ်
။ He tried to obstruct the investigation into his own obstruction of justice.
သမ္မတကိုယ်တိုင်ကတရားရေးဘိုင်းကိုဝင်ရောက်နောက်ဆက်ပြီးစုံစမ်းစစ်ဆေးမှုကိုနောက်ဆက်ဖို့ကြိုးစားခဲ့ပါတယ်။ဒါဟာသမ္မတကကျွန်တော်တို့ကိုတွန်းပို့ခဲ့တဲ့မနစ်မြုပ်ပွဲအခြေအနေပါ။ဒါပေမဲ့အခုတော့တနိုင်ငံလုံးအရာကိုတွေးလိုက်ရပါပြီ
။ဒါပေမဲ့ Mark Meadows လို့ Republican အမတ်တွေကတော့မိုလာကဒီကိစ္စကိုထိခိုက်အောင်လုပ်လိုက်တယ်လို့မြင်ကြပါတယ်။
So I think the fact that Robert Mueller didn't appear to have a good grasp of a report that
he was seeing as I would have gotten calm to chill me knew ဆိုတဲ့ချက်က748မျက်နှာပါအစင်းသားမှာဘာတွေပါလဲဆိုတာသိချနားလည်မထားဘူးဆိုတာပြနေတယ်လို့ကျွန်တော်ထင်ပါတယ်။စုံစမ်းစစ်ဆေးမှုစဖြစ်လာတဲ့နေဆိုင်နဲ့အဓိကမေးခွန်းတွေကမွေလာကမဖြေပဲရှောင်ခဲ့တယ်လို့လည်း Matt Gaetz လို့ Republican အမတ်တွေကဆွဆွဲကြပါတယ
်။ Director Mueller
intellectually disheveled, frequently confused, and highly
Russia ရဲ့လူရဲ့ဆိုင်နဲ့ဒီမိုကရက်တစ်ဖိုင်ယန့်စံကျင်သူတွေနဲ့ဆက်ဆက်ရှိသူတွေကြားရုရှားနဲ့အကျိုးစီးပွားဆက်ဆက်နေရတဲ့ဆိုင်နဲ့အခြေခံမျိုးနွယ်ပေါ်မှာဇဝေဇဝါနဲ့အကြီးအကျယ်ရှောင်ရတာကမူလဟာပညာဉာဏ်ရည်ပိုင်းတရားကျမ်းမှုမရှိဆိုတာကျွန်တော်တွေးမိပါတယ်
။သမရကိုအရေးယူဖို့တောင်းဆိုထားတဲ့ဒီမိုကရက်အောက်လွတ်တော်အမတ်ဒီကနေ့ဒီအဆိုရင်ရောက်90ကျော်ရှိပြီဖြစ်ပြီးဝေလာကျောင်းနာဘွဲကလည်းမဲဆန္ဒရှင်တွေလိုအပ်တဲ့အချက်လက်ကိုပေးလိုက်တယ်လို့အဲ့ဒီအမတ်တွေကတယောက်ဖြစ်တဲ့ Mary Gay Scanlon ကပြောပါတယ
် It discloses a lot of presidential misconduct and in the past presidential
ဒီကျောင်းနာဘွဲကနေသမရရဲ့မျိုးဖြောင်းတဲ့လှုပ်ဆောင်ချက်တွေပေါ်လာပါတယ်အရင်တုန်းကဆိုသမရရဲ့ရာဇဝတ်မှုသဘောတဘာဝပါတဲ့မျိုးဖြောင်းတဲ့လှုပ်ဆောင်ချက်တွေကနေအရေးယူတဲ့အထိဖြစ်ခဲ့ဘူးပါတယ်နောက်ဆုံးတော့ဒီလိုလိုရမျိုးတွေကိုသူတို့လက်ခံနိုင်သလားဆိုတာအမေရိကန်ပြည်သူလူထုကစုံဖြတ်ပေးရတော့မှာပ
ါဝေလာကျန်းနာဘွဲဟာထရန့်ဒူးလိုနဲ့ပြစ်မှုတွေပေါ်အမေရိကန်တွေသိရှိနားလည်ထားတာမှာအလဲအကြောင်းတစ်ခုဖြစ်တယ်လို့အော်လိုဒေါ်ဥက္ကဋ္ဌနန်စီဘလိုစီကပြောပါတယ်ဒါပေမဲ့သမရကိုရေးယူဖို့စလုပ်တာကတော့တရားရုံးမှာစစ်နေစေအမှုတွေပြီးမှဖြစ်လာနိုင်မှာပ
ါ So we go down this path we want it to be as unifying for our country
ဒီလမ်းကိုရေးမယ်ဆိုရင်ကျမတို့နိုင်ငံကိုကွဲပြားတာမျိုးမဖြစ်စေဘဲနဲ့ညီညွတ်တာမျိုးပဲဖြစ်စေချင်ပါတယ်ဒါကြောင့်လေတက်နိုင်တဲ့မြတ်အကောင်ဆုံးဖြစ်စေချင်တာပ
ါမြေရာဒီကာလလွတ်တော်အားရရဲ့တွေရောက်ဖို့ကနှစ်ရက်ဖဲလူတော်တော်မှုသမရကိုရေးယူရေးစတင်လှုပ်ဆောင်ဖို့စိတ်မကြခင်ဖြစ်လာမှာတော့မဟုတ်သေးပါဘူးခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဒီကနေ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုညနေ 9:00 နာရီခန့်ဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတခါတော့လူခွေကော်မရှင်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။လူခွင့်ကော်မရှင်ကိုလူခွင့်လှူရှားသူတွေလူခွင့်ဘာသာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ဖွဲ့စည်းဖို့ပါဝင်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးမြန်မာနိုင်ငံလူခွင့်ကော်မရှင်ကိုပြင်ဆင်ဖွဲ့စည်းဖို့ MNHRC Reform Working Group လို့ခေါ်တဲ့လူခွင့်ကော်မရှင်ပြင်ဆင်လူမှုဖွဲ့စည်းများရဲ့လုပ်ငန်းအဖွဲ့ကနေတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ဘက်ကတော့ရှိနေတဲ့လူခွင့်ကော်မရှင်ဥပဒေကိုပြင်ဆင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်ဆောင်ရွက်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့မမေခါကတင်ပြပို့ထားပါတယ်ခင်ဗျာ
လူခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်ကတင်တင်ပြီးနောက်တနေ့မှာပဲအရက်ဖက်အဖွဲ့အစည်းတွေရဲ့အခုလိုတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိရှိနေတဲ့ကော်မရှင်အဖွဲ့ဝင်တွေဟာလည်းလာမယ့်စက်တင်ဘာလမှာတက်တန်းကုန်တော့မှာမို့အသစ်ရွေးမယ့်ကော်မရှင်နဲ့ပတ်သက်ပြီးရွေးချယ်ရမှာပွင့်လင်းမြင်သာဖို့ကော်မရှင်ဝင်သစ်တွေထဲမှာနိုင်ငံတကာလူခွင့်ရေးကိုနားလည်တက်ကြွသူတွေပါဝင်ဖို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကလိုလားနေတာဖြစ်ပါတယ်။ဒါကြောင့်လေလက်ရှိရှိနေတဲ့ကော်မရှင်ဥပဒေကိုပြင်ဆင်ပြီးအဖွဲ့ဝင်သတ်မှတ်ရွေးချယ်မှုပြန်လုပ်ဖို့ညီမြချင်းမြန်မာကဥအောင်မျိုးမင်းကပြောပါတယ်လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရင်းနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်း24ဘွဲ့ပါလုပ်ငန်းအဖွဲ့ထဲမှာညီမြချင်းမြန်မာအဖွဲ့လည်းအပါအဝင်ပါ
အလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ရေးကော်မရှင်ဥပဒေကိုပါသွားပြီးမူတည်နေတယ်ပေါ်မအားကောင်းပြီးအလွှာဆုံးတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်တိုင်းရင်းသားတွေလည်းပါဝင်မယ်လူငယ်တွေလည်းပါဝင်ပြီးတော့နောက်တက်ကြွတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမ္မတကခန့်အပ်တဲ့ဟာမျိုးရှိတယ်ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိပေးတာမရှိဘူးဘလိုမျိုးစံချိန်နဲ့ရွေးမှာလဲသူတို့တွေကဘလိုလူမျိုးတွေကို nominate လုပ်လဲအဆိုပြုလဲဆိုတာကိုပြည်သူလူထုကပွင့်လင်းမြင်စွာသိရှိမှဝိုင်းဝန်းအကြံပေးလို့ရမှာရှိတယ်။ဒါပေမဲ့ဒီဥပဒေထဲမှာအဲ့ဒီအချက်တွေကအတိအထအနေနဲ့မပါဘဲနဲ့အားနည်းချက်တွေရှိနေတယ်။ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလုပ်ရမှာဖြစ်ပါတယ
်။တည်ဆဲကော်မရှင်ဥပဒေအရရွေးချယ်ရေးဘုတ်အဖွဲ့ကသမရထံကိုကော်မရှင်အဖွဲ့ဝင်လောင်း30ဦးအမည်စရင်တင်သွင်းရပြီးသမရကအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတွေနဲ့ညှိနှိုင်းတိုင်ပင်ပြီး အဖွဲ့ဝင်9ဦးကနေ15ဦးအထိရွေးချယ်ကဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌယာရုတွေကိုတာဝန်ပေးခန့်အပ်တာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်တွေရဲ့တက်တန်းဟာ9နှစ်ဖြစ်ပြီးအများဆုံးတက်တန်း2ကြိမ်ထမ်းဆောင်နိုင်ပါတယ်။လက်ရှိမှာကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ပေးရတဲ့ပုတ်အဖွဲ့ကဘယ်လိုစီမင်းတွေနဲ့ရွေးချယ်တယ်လဲဆိုတာတိတိကျကျမသိရသလိုအစိုးရဝန်ကြီးဌာနအများစုကရွေးချယ်ကြတာမို့လွတ်လပ်မှုအားနည်းတယ်လို့လူ့အခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကဥအောင်စောဦးကဆိုပါတယ
်။ဥပဒေမှာမှပထမအဆုံးအချက်ဖြစ်တဲ့ selection ပုတ်ပေါ့ကွာ။ဒီက selection ပုတ်မှာပါနေတဲ့လူတွေကဒီကောဒီလေးဝင်ကြီးပြီးပါတယ်။ရှင်းနေကြရောပါလူတွေပါတယ်။မြန်မာနိုင်ငံအမျိုးသားရအဖွဲ့ချက်အဲ့လိုဟာမျိုးတွေပါတဲ့ဟာဆိုလူလည်းမှုမရှိမြန်မာမြန်မာနိုင်ငံလူ့ခွင့်အချိုးဖောက်ဆုံးဖြစ်တဲ့ဒီလေးဝင်ကြီးဌာနကလိုက်တယ်မှာပါနေတယ်။ပါနေတော့ကျွန်တော်တို့က selection ပုတ်ကိုအရင်တောင်းပြီးတင်တယ်။အဲ့လူ့ခွင့်ရေးကော်မရှင်နာတွေမှာပါလာမဲ့လူတွေ criteria သတ်မှတ်တဲ့နေရာမှာဒီကောလူခွင့်ရေးနယ်ပယ်ထဲမှာကျွမ်းကျင်လုပ်နေတဲ့လူတွေပါမယ်ဗျာကျွန်တော်တို့လူခွင့်ရေးချိုးပေါက်တဲ့ဟာမျိုးတွေဖြစ်တဲ့ဝန်ထမ်းဟောင်းတွေကိုခန့်လာမှုပဲနဲ့လူခွင့်ရေးကိုသိတဲ့အဖွဲ့အစည်းတွေကလူတွေပါလာမယ်အဓိကအဲ့လိုမျိုးကိုကျွန်တော်တို့ကဖြစ်စေချင်တာပါလေအဲ့ဘုတ်တစ်ခုရမှာပါကျွန်တော်ကြောင်းနေတာဥပဒေမှာပါတဲ့သူကစံနှုန်းသတ်မှတ်ချက်ချက်ချင်းကိုကျွန်တော်တို့ကြောင်းဖို့လှုပ်ထားပြီးပါပဲအကြခင်မှာကျွန်တော်တို့လွတ်တော်မှာသွားပြီးသားကဒီကိစ္စလုပ်ဖို့ရှိပါ
လက်ရှိတည်တဲ့ကော်မရှင်မှာပါဝင်နေတဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့ကော်မရှင်ဘက်ကတည်တဲ့ဥပဒေကိုပြင်ဆင်ဖို့လှုံ့ဆော်နေတယ်လို့သူကတော့ဆိုပါတယ
် UNDP ရဲ့အကူအညီထောက်ပံ့မှုနဲ့ဥပဒေပညာရှင်နှစ်ယောက်ကိုဖိတ်ခေါ်ပြီးတော့ကျွန်တော်တို့အလုပ်လုပ်ဆွေးနွေးပွဲတွေကျွန်တော်တို့လုပ်ပါတယ်ဗျကျေးဇူးတော်ဖွဲ့စည်းတွေနဲ့လည်းပြီးကြားတွေ့ဆုံညီနိုင်ပါတယ်ဗျ။တော့ကျွန်တော်တို့မပါဘဲနဲ့လေအဲဒီနိုင်ငံသားကဥပဒေပညာရှင်နှစ်ယောက်ကကျေးဇူးတွေနဲ့လည်းသူတို့ကသူတို့လွတ်လပ်လပ်ဆွေးနွေးကြပါတယ်ဗျ။ဒီဥပဒေပြင်ဆင်ရေးပေါ့နော်။ဒီလိုသူတို့ဆွေးနွေးပြီးတော့မှဥပဒေရဲ့ဘယ်အချက်တွေကိုပြင်မယ်ဆိုပြီးမှဟိုဇယားကြီးနဲ့ကျွန်တော်တို့ကဖြေတစ်ခုဖွက်လာတာပေါ့နော်။လက်ရှိအချိန်မှာတော့ရှေ့လေချုပ်ဒီကိုကျွန်တော်တင်ပြထားတဲ့အခြေအနေရှိပါတယ
်အရက်ဖတ်အဖွဲ့အစည်း24ဘွဲကပူးပေါင်းထုတ်ပြန်ထားတဲ့အဲ့ဒီထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုလွတ်လပ်ပြီးအမိခိုကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိရှိရွေးချယ်နိုင်ပြီးနိုင်ငံတကာကလက်ခံထားတဲ့အခြေခံမှုတွေနဲ့အညီလူ့အခွင့်အရေးကိစ္စတွေကိုကင်တယ်ဖြေရှင်းနိုင်တဲ့ကော်မရှင်ဖြစ်ဖို့ပြည်သူလူထုကိုမျက်နှာမူတဲ့ကော်မရှင်တရက်ဖြစ်လာစေဖို့အတွက်လက်ရှိတည်တဲ့ဥပဒေကိုအမြန်ဆုံးပြုရင်ပြောင်းလဲဖို့လိုအပ်နေတယ်လို့ဖော်ပြပါရှိထားပါတယ်ရှင်
လူခွင့်ကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးတော့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ရပ်ဖက်ဖွဲ့စည်းတွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးတော့မမေခပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးကြပါမယ်ခင်ဗျာ
။ဒေါ်ရစီများရှင်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအသိမဲ့ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်။အနာပိုင်းတွေထိမ့်သိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်လိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒေါ်ရရှင်တွေအနေနဲ့လူခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲစူရာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူစွပါရစေ
။ဒေါ်ရရှင်နေနေကျွန်တော်တို့ရဲ့စနေညတိုက်ရိုက်လေးလိုက်ဆွေးနွေးပွဲအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါရစေ။အခုတစ်ခါတော့ထိုင်းမြန်မာနယ်စပ်ကမူရကုံကူးမှုနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာမွေးစေးတဲဆောင်သူတွေနဲ့ထိုင်းစစ်တပ်တို့ဇူလိုင်လ24ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့မွေးရဂိုင်းဝင်15ဦးတည်းက၄ဦးကိုထိုင်းဘက်ကအသေးဖမ်းမိခဲ့ပါတယ်။ဒါပြင်ထိုင်းဘက်ငွေတန်ပေါင်း36တန်းတမိုးရှိတဲ့ ICE လို့ခေါ်တဲ့မွေးစေးဝါးတွေကိုလည်းဖမ်းမိခဲ့ပါတယ်။ဒီကြောင့်ပြည်စုံကတော့ထိုင်းချီတိုင်းသတင်းတော့မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းတိုင်းခရိုင်ထဲမှာဇူလိုင်လ24ရက်နေ့ညနေကအမှတ်1နေကြားဆောင်တက်တဲ့မူရခိုင်ဝင်15ဦးခန့်တို့ဟာ15မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီနေရာဟာမြန်မာဘက်နဲ့အလွန်နီးတဲ့ထိုင်းမြန်မာနယ်စပ်ချင်းတိုင်းခရိုင်မေဖားလွန်ဒေသအမှတ်6တ ပစံကျေးရွာအုပ်စုအနီးကတဘာဝတော်လမ်းမှာဖြစ်ပွားခဲ့တာဆိုပြီးအခင်းဖြစ်ပွားတဲ့နေရာကိုရဟတ်ရင်နဲ့လာရောက်ပြီးစစ်ဆေးခဲ့တဲ့အမတ်နှစ်စစ်ဒေသမှူးချာတရီစမွန်ထန်ကအခုလိုထုတ်ဖော်ပြောဆိုသွားပါတယ်သူပြောသွားတာကတော့နေဆက်တော်လန်းနေကနေငွေရစည်းဝါးတွေအမြောက်အများတဲလာမယ်ဆိုတာကိုထိုင်းစစ်တပ်ကကြိုတင်သတင်းရထားခဲ့လို့ကင်းမုံတွေချပြီးအသင်းဆောင်နေခဲ့ကြတာပါလက်နက်ကင်မူရစ်ခိုင်းဝင်15ဦးခန့်ဟာထိုင်းစစ်တပ်ရဲ့ပိတ်ဆို့တိုက်ခိုက်တာကိုခံခဲ့ရပြီးလာလန်အတိုင်းပြန်လည်ဆုတ်ခွာသွားခဲ့ကြတယ်လို့လည်းပြောဆိုသွားပါတယ်အခင်းဖြစ်ပွားခဲ့တဲ့တောရင်းတောင်ပတ်လမ်းအတွင်းမှာတော့အစိမ်းအောင်ကျော်ပေါ်အိတ်6လုံးနဲ့တနက်ထံရံနဲ့တိတ်ဆုံးနေတဲ့အမျိုးသား၄ဦးရဲ့အလောင်းနေနဲ့အတူ AK47 မောင်းပြန်တနက်တလက်နဲ့ကြီပေါက်တွေကိုပါတင်စီနိုင်ခဲ့ပါတယ်။ဒါအပြင်ကျောပုတ်အိတ်6လုံးအတွင်းမှာတရုတ်စာတန်းရိုက်နှိပ်ထားတဲ့ဒိုရီမွန်ကတ်တုံးရုပ်ပါအိုက်လို့ခေါ်တဲ့မူရစေဝါကီလို120ကိုလည်းတင်စီနိုင်ခဲ့ပါတယ်။အမှတ်နှစ်စစ်ဒေသမှူးကတော့အခုဖမ်းမိတဲ့အိုက်မူရစေဝါဒုတ်တွေဟာမြန်မာနိုင်ငံအတွင်းကဝါလူမျိုးစုသဘုံတွေရဲ့အစ်စ်ထုတ်လုပ်လိုက်တဲ့ဒိုရာမွန်ကတ်တုံးတစ်စိတ်ပုံပါရေခဲအိုက်မူရစေဝါတွေဖြစ်တယ်ဆိုပြီးအတိပြုပြောကြားသွားပါတယ
်။ထိုင်းချီဆိုင်ဗီဒီယိုသတင်းတော်မယင်းမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ခြားသတင်းနေ့ညနေခင်းအစီအစဉ်တွေကိုလိုင်းလိုမီတာ19နဲ့25ရောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကတာလုပ်ဖြစ်မစ်ဆိုင်းဒုံးနှင်းကိုရှေ့ဘက်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကစမ်းသပ်ပစ်လုခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်။တာလုပ်ဖြစ်ပဋိဌာန်မစ်ဆိုင်းဒုံးအမျိုးအစားအသစ်ကိုမြောက်ကိုရီးယားကစမ်းသပ်ခဲ့တယ်လို့တောင်ကိုရီးယားအမျိုးအစားလူညွန်ရေးကောင်စီကယုံကြည်ထားတဲ့အကြောင်းလဲသမရအိန်တို့ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အမေရိကန်လွတ်တော်ကော်မတီနဲ့ရှေ့မှာတရားစီပြုလုပ်တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ဗိုလ်ထုနေကကြားနာစစ်ဆေးမှုပြီး Republican Party နဲ့သူ့အတွက်ကောင်းမွန်တဲ့နေ့တွေနေ့ဖြစ်နေတဲ့သမ္မတဒေါ်နယ်ထရန့်ကအောင်ပွဲခံစကားပြောကြားခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆုတ်ဖက်တာတွေရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့စုံစမ်းစစ်ဆေးရဲ့လုပ်ငန်းတွေဖြစ်ပြအောင်သမ္မတထရန့်ကနောက်ရှေ့ဟန်တာကအမျိုးရှိမရှိစုံစမ်းစစ်ဆေးမှုတွေဟာအချိန်ကုန်တဲ့လုပ်ရဖြစ်တယ်ဆိုပြီးမူလာရဲ့ကျန်းနာဘွဲကတက်တည်ပြတာဆိုပြီးတော့လေသမ္မတထရန့်ကပြောဆိုလိုက်တာပါပေါ်တိုရီကိုချင်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆဲလိုရာယူကနှုတ်ထွက်မယ်အကြောင်းကြေညာလိုက်တဲ့အတွက်ဒေသခံတွေဝမ်းသာရနဲ့ကြိုဆိုလိုက်ကြပါတယ်အုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့အတွက်ဒေသခံတွေကျုံးမှာရဲတော်ကြာချီတက်ဆန္ဒပြခဲ့ပြီးနောက်မနေ့ကပဲနှုတ်ထွက်မယ်အကြောင်းကြေညာလိုက်တာပါအာဖဂန်နစ္စတန်နိုင်ငံကာဗူးမြို့မှာဒီကနေ့စောပိုင်းပောက်ကွဲမှုတွေဇက်တိုက်ဖြစ်ရာကအနည်းဆုံးလူ10ဦးသေဆုံးပြီးအများအပြားဒဏ်ရာရပါပါတယ်။တတူတူပေါ်ရင်းနဲ့ရေနံဝန်ကြီးဌာနကဝန်ထမ်းတွေအလုတ်သွားကိုဆင်းနေလိုက်ပါလားတဲ့ဘတ်စကတ်စင်းကိုအထူးခံဘုံခွဲသမတူကပောက်ကွဲတက်ခဲ့တာဖြစ်တဲ့အကြောင်းပြည်ရေးဝန်ကြီးဌာနကပြောခဲ့တာပါ။တက်ခိုက်မှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပောက်ကွဲမှုတစ်ခုလည်းထပ်ဖြစ်ခဲ့တာပါ။နောက်ထပ်နိုင်ပိုင်းကျမှာပဲကာဗူးမြို့ကဂျန်နယ်လဘက်လမ်းပေါ်မှာကားဘုံပောက်ကွဲမှုတစ်ခုထပ်မံဖြစ်ပွားခဲ့ပါတယ်။ဒီကနေ့မှာပဲနန်ဂါဟာပြည်နယ်မြို့တော်ဂျာလာလာဘက်မှာဖြစ်တဲ့ပောက်ကွဲမှုမှာတော့လူ9ဦးသေဆုံးသွားခဲ့ပါတယ
်။တရင်ချင်းညုတ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရေးမှုကကိုကျော်တော်သိန်းဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ဒီအမေရိကန်တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19နဲ့25ရောက်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ရေဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ညနေပ
This program has come to you from the Voice of America, Washington.
Thank you.